ာရှနဲ့အာဖရိကဒေသတွေမှာတဘာဝဘေးအန္တရာယ်တွေနဲ့ဆင်းရဲမွဲတေစေတဲ့တခြားအခြေအနေတွေကိုခံနိုင်ရှိအောင်တည်ဆောက်ဖို့အတွက်ရည်ရွယ်ပြီးကနဦးရန်ပုံငွေအမေရိကန်ဒေါ်လာတန်100ပါဝင်တဲ့အစီအစဉ်တစ်ခုကိုအမေရိကန်အခြေစိုက်ဖောင်ဒေးရှင်းတစ်ခုနဲ့အမေရိကန်အစိုးရအေဂျင်စီတစ်ခုတို့ကပူးတွဲပြီးကြေညာလိုက်ပါတယ်။တိုက်ဖုန်းမုန်တိုင်းတွေနဲ့ငလင်းတွေကိုကျွန်တော်တို့တားဆီးလို့မရဘူးဆိုတာသိပါတယ်။ဒါပေမဲ့လည်းအဲ့ဒီဘေးဒုက္ခတွေနောက်ပိုင်းမှာလူတွေကိုပို့ပြီးတော့မြန်မြန်ပြန်ပြီးထူထောင်စေဖို့နဲ့မြန်မြန်အားကောင်းလာစေဖို့ကျွန်တော်တို့လုပ်နိုင်ပါတယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USA ရဲ့ညွှန်ကြားရေးမှူးတဦးဖြစ်တဲ့ Michael Yates ကပြောခဲ့ပါတယ် USAID ဟာ Rockefeller Foundation နဲ့အတူ Global Resilient Partnership ဆိုတဲ့အစီအစဉ်တစ်ရပ်ကိုကြီးညာခဲ့တာပါခံနိုင်ရည်ရှိစေစီမံကိန်းတွေထဲမှာမုန်တိုင်းတန်ခံနိုင်တဲ့အင်ယာအစီအစဉ်၊ကောက်ပဲတိနံအာမခံအစီအစဉ်နဲ့ရာသီဥတုဆိုင်ရာသတင်းအချက်အလက်တွေကိုပုံပြီးတော့လွယ်လွယ်ကူကူရနိုင်စေမယ့်အစီအစဉ်တွေပါဝင်ပါတယ်။စားနပ်ရိက္ခာဖူလုံရေးနဲ့ရာသီဥတုပြောင်းလဲမှုရဲ့ရိုက်ခတ်ချက်၊တဘာဝဘေးအန္တရာယ်တွေကိုခံနိုင်ရှိစေဖို့အစအုံတွေတိစောက်တဲ့နေရာမှာလှုပ်ဆောင်ပုံအသစ်တွေနဲ့လှုပ်ဖို့ဟာလိုအပ်ချက်တွေကတစ်ခုဖြစ်တယ်လို့ Rockefeller Foundation နဲ့ USAID တို့ကသတိပေးထားပါတယ်ခင်ဗျာ။